Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အသံရဲ့2019ခုနှစ်မတ်လ12ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါအသီယိုးပီးယားလင်းပြက်ကြတဲ့နေရာမှာလင်းပြန်တမ်းမှုမှတ်တမ်း black box နှစ်ခုစလုံးကိုတွေ့ထားပါပြီရွန်ဂျာရီပေါ်မှာကျူးလွန်မှုတွေအတွက်နိုင်ငံတကာကပြစ်မထားကြဘူးကုလသမဂ္ဂအထူးစုံစမ်းမှုကလူခွင့်အကောင်စီမှာပန်ကြားလိုက်ပါတယ်အရှိတောင်အာရှမှာစိတ်ကြွစီထုတ်လုပ်မှုတွေတိုးလာပြီးဈေးကျကုန်တဲ့အတွက်သုံးဆွဲသူတွေပိုများလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရင
်ဟုတ်ကဲ့ပါရှင်သတင်းတွေအချင်းချပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော
့ Revenues from natural resource extraction are needed for vital services and development being diverted to the military and its allies
မြန်မာတရားစတာဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကုလလူခွင့်ရအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်မတွေတင်ပြတဲ့အခါမှာနားဆင်ချရပါမယ်။နောက်မြန်မာပိုင်ဆိုင်ခွင့်မလေးရှားကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအရေးပြစ်ချခဲ့ရတဲ့အီသီရိုးပီးယားလေကြောင်းလိုင်းလေယာဉ်ရဲ့နောက်ဆက်တွဲသတင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။ကမ္ဘာသတင်းတွေထဲကမြန်မာအရေးကောက်နှုတ်တင်ပြချက်အမေရိကန်အီဒီယန်အင်္ဂလိပ်သင်ကန်းစာစီးပွားရေးနဲ့တုတ္တဆုံးလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာနှားဆင်ချရဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကကြီးညာပေးကြပါအောင်ရှင
်တနင်္လာနေ့ကပြတ်ကျခဲ့ရတဲ့အီသီယိုးပီးယားလေကြောင်းခေစင်အမှတ် 302 မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဘာကြောင့်ပြတ်ကျရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ပြကြလင်းရဲ့ပြန်တမ်းမှုမှတ်တမ်းပါ black box နှစ်ခုကိုစလုံးကိုတော့တွေ့ရှိထားပြီလို့ Ethiopian လေကြောင်းကုမ္ပဏီကပြောပါတယ်ပြကြခဲ့တဲ့ Ethiopian လင်းဟာ Ethiopian နိုင်ငံ Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုသွားတဲ့လင်းမှာလိုက်ပါသွားတဲ့ခီးတယ်နဲ့လင်းအမှုထမ်းစုစုပေါင်းက159ဦးဖြစ်ပြီးအားလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်အခုလိုတေဆုံးတဲ့သူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများပြားလည်းပါဝင်နေပြီးကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres က New Yorkကုလသမဂ္ဂထရီနီလာကမှာတည်ဆုံသူအလုံးအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။လင်းပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တမ်းမှုအခြေအနေပြ black box နှစ်ခုစလုံးကိုရထားပြီလို့ပြောပါတယ်။ Boeing ကုမ္ပဏီကသူ့ရဲ့ Centrism အမျိုးအစားပုံစံသစ်ဟာစီစားသက်သာပြီးခင်မီနည်းပညာနဲ့တိဆောက်ထားတယ်လို့ကြေညာထားတာဖြစ်ပြီးလက်ရှိမှာကမ္ဘာတဝန်းပြန်တမ်းနေတဲ့ဒီလင်းအမျိုးအစားအဆင့်ရ350ကျော်ရှိနေတာပါ
။လာမယ့်2020ခုနှစ်အတွက်ဆိုရ38$4.9 trillion သုံးစွဲသွားမယ်အဲ့ဒီမှာနေဆက်တဲ့တိုင်းကာယံမှုအတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတဲ့$8.6 billion လဲပါဝင်တယ်လို့အိမ်မီတော်ကမနေ့တုန်းကပဲပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတွင်းတရားမဝင်နေဆက်ကနေပြီးတော့ဝင်ရောက်လာနေကြတဲ့ပြဿနာတွေကိုဖြေရှင်းရေးမက္ကဆီကိုနေဆက်မှာတတိုင်းကာယံမယ်ဆိုပြီးတော့အသုံးစီချပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တောင်းဆိုနေတာပါ။သမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်မှုဟာလာမယ့်လတွေအတွင်း၃နှစ်ရှိလာတော့မှာပါ။ဒီချိန်မှာနေဇာတိုင်းကာယံရေးအသုံးစရိတ်ရဖို့ကိစ္စကလွတ်တော်မှတ်တွေနဲ့အင်ပီရိုကြတိုက်ပွဲသစ်တစ်ခုဖြစ်လာနေပါတယ်ဒီမိုကရက်ပါတီရဲ့အဓိကကြတဲ့လွတ်တော်မှတ်တွေကတော့နေဇာတိုင်းကာယံရေးအသုံးစရိတ်ချပေးဖို့ကိစ္စကိုချက်ချင်းပဲကန့်ကွက်ကြပါတယ်သမရရဲ့အစိုးရအသုံးစရိတ်အစီအစဉ်ထဲမှာ73စရိတ်ကို900ကိုင်းလုံးတိုးမြင့်ပြီးအရက်ဖက်အသုံးစရိတ်တွေကို900ကိုင်းလုံးရှော့ချသွားမယ်လို့ဆိုပါတယ်ဒီနှစ်အတွင်း73စရိတ်$955 billion ကနေပြီးတော့$950 billion ထိတိုးမြင့်သွားဖို့ရှိနေတာပ
ါ။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာတနင်္လာနေ့ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ IS စစ်သွေးကြော်တွေခြေကုပ်ယူထားတဲ့ Backus မြို့ကိုနောက်ဆုံးထိုးစစ်ဆင်မှုလုပ်နေပြီလို့ American တွေထောက်ကူပေးနေတဲ့ Syria Democratic တပ်ဦး SDF အဖွဲ့ကပြောပါတယ်။ IS စစ်သွေးကြော်တွေကအသေးခံဘုံခွဲသမားတွေနဲ့ပြန်လည်တိုက်ခိုက်နေတယ်လို့ SDF အဖွဲ့ရဲ့ Mansion site ကိုလည်းဖျက်ဆီးခဲ့တယ်လို့တပ်ဖွဲ့ပြောခွင့်ရမစတာဖာဘာလီကပြောပါတယ်တိုက်ခိုက်မှုတွေကနေ SDF တပ်သားတဦးတေဆုံးပြီး၄ဦးဒဏ်ရာရခဲ့တယ်လို့လည်းသူက Twitter မှာရေးပါတယ်ဒါ့အပြင် American ဦးဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုက IS တွေရဲ့တူလောင်ယုံတွေကားတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်တနင်္လာနေ့ကတော့ IS အဖွဲ့ရဲ့လက်ကျန်တွေကိုတိုက်ထုတ်တဲ့သူတို့ရဲ့ထိုးစစ်ကိုဒေသဆန္ဒရှင်ညနေ6နာရီမှာစတင်ခဲ့တယ်လို့ SDF ပြောခွင့်ရကကြေညာခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းကိစ္စနဲ့ပတ်သက်ပြီးတော့အဆင့်ဆင့်ခွဲပြီးတော့လှုပ်ဆောင်မဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုကသဘောတူမှာမဟုတ်ဘူးလို့ နော်ကိုရီးယားဆိုင်ရာအမေရိကန်ထိတ်တန့်ရာရှိသူကမနေ့တော့ကပဲပြောလိုက်ပါတယ်။ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ဆိုင်ရာမူဝါဒညီလာခံအတွင်းအမေရိကန်ရာရှိစတိဘီဂန်ကအခုလိုမျိုးပြောကြတာဖြစ်ပြီးဒီရက်ဒီချက်ပေါ်မှာသမ္မတထရန့်နဲ့အမေရိကန်ဆိုရကလည်းလုံးဝတညင်တချို့တည်းရှိနေကြတယ်လို့ဆိုပါတယ်။ဗီယက်နမ်နိုင်ငံမှာသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်တွေ့ဆုံခဲ့ကြပြီးဘာသဘောတူညီချက်မှထွက်မလာခဲ့တဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ယက်တီချက်ကိုမနေ့တုန်းကကြားခဲ့ရတာဖြစ်ပါတယ်။ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေကိုစွန့်လွတ်လာအောင်အဆင့်လိုက်ခွဲပြီးတော့လုံးမဲ့ချင်းကပ်မှုမျိုးကိုလမ်းဖွင့်ပေးဖို့အမေရိကန်ရရှိတဲ့ဘက်ကအကြံပြုခဲ့ကြတာတွေရှိပါတယ်။နျူကလ িয়ার လက်နက်စွန့်လွတ်မှုလုပ်ငန်းစဉ်အဆုံးသတ်မှုမရှိမချင်းမြောက်ကိုရီးယားကိုတန်ခတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကရှော့ပေးမှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားဆိုင်ရာအမေရိကန်ထိပ်တန့်ရာရှိစတိဘီဂန်ကမနေ့တုန်းကပြောခဲ့ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ไซโดมิเตอร์40กิโลเฮิรตซ์คอนเลช73ญาไซโดมิเตอร์48กิโลเฮิรตซ์6753ญาดุติยานายีวัตมาไซลัมมิเตอร์190กิโลเฮิรตซ์3505รูก็นี่ก็ทุ่ล่นไปนี่บาเลยครับ
ဒီ American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Ranger တွေပေါ်မှာကျူးလွန်တဲ့ချိုးဖောက်မှုတွေပေါ်မှာနိုင်ငံတကာကပြစ်ပယ်မထားကြဘူး။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးမှုရန်ဟိတီကတနင်္လာနေ့ကုလသမဂ္ဂလူခွင့်ကောင်စီအကြိမ်40နဲ့ပုံမှန်စည်းဝေးမှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းရမယ်လို့ပြောကြားခဲ့တယ်လို့အဲ့ဒီလိုမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားရုံးတစ်ခုတည်ထောင်ဖို့လည်းနိုင်ငံတကာကိုတိုက်တွန်းသွားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်နားလည်မှုစာချုပ်လွှာရေးထိုးထားတာကလည်းမကြာခင်မှာပဲတက်တန်းကုံဆုံးတော့မှာဖြစ်ပေမဲ့စာချုပ်လွှာပါလှုပ်ဆောင်မဲ့အချက်တွေတိုင်းလှုပ်ဆောင်မှုမရှိသေးကြောင်းလည်းတင်ပြခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Caucasus Reserve မှာရှိတဲ့ Ranger ဒုက္ခသည်2000ကိုဘင်္ဂလားပင်လယ်အော်ရက်ကဘာဆန်ချာကျွန်းကိုပြောင်းရွှေ့နေရချဖို့အတွက်ဘင်္ဂလားဒေ့ရှ်အာနာဘင်းစီစဉ်နေတာနဲ့ပတ်သက်ပြီးဒီကျွန်းဟာလူသူနေလို့တင့်တော်တဲ့နေရာမဟုတ်တဲ့အတွက်အကျက်တဲတစ်ခုဖြစ်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားရုံးလွှဲပြောင်းပေးရမယ်ဆိုတဲ့တောင်းဆိုတာမျိုးတွေလက်ခံမှာမဟုတ်ဘူးဆိုပြီးပယ်ချခဲ့ပါတယ်။
မြန်မာစစ်တပ်နဲ့ရခိုင်နဲ့ကန်အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ပုံနှံကျွန်းမြို့နယ်ကရဲစခန်းတစ်ခုကိုအေအေဖွဲ့ကစနေနေ့တုန်းကဝင်တိုက်ခဲ့ပြီးအဲ့ဒီမှာရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေဟာလည်းတောင်းကျော်ရှိနေပါတယ်။ဒီအခြေအနေတွေပေါ်ကုလသမဂ္ဂဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
And on Myanmar, our humanitarian colleagues are concerned about the situation in Rakhine State, with conflict continuing between Myanmar
and Myanmar. Myanmar and Rakhine တပ်မတော်ကြားကတင်းမာမှုတွေဆက်ပြီးတော့ဖြစ်နေတာကြောင့်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကျွန်တော်တို့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ဝင်တွေကစိုးရင်ပူပန်နေကြပါတယ်။မြောက်ဦးမြို့နယ်အတွင်းပြီးခဲ့တဲ့အပတ်ကပြည်ပကတွေဖြစ်ပွားခဲ့လို့အဲ့ဒီဒေသမှာလူ3,900လောက်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကစဖြစ်လာတဲ့ဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူပေါင်း9,000လောက်ရှိနေပါပြီ။ဒီလူတွေကိုအကူအညီပို့အကူအညီတွေပို့ပြီးတော့ပေးနိုင်ရေးကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအိုချာအဖွဲ့နဲ့တခြားလူ့ဘဝကိုင်မဲ့အဖွဲ့တွေဟာမြန်မာအစိုးရနဲ့ပြောဆိုဆွေးနွေးနေကြပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကရှင်းပြခဲ့တာပါ။မြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေတော့မယ်ဆိုပေမဲ့လည်းအေအေဖွဲ့နဲ့ညီညာရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဥဇော်ထေကမနေ့ကကျင်းပတဲ့တင်းစားရှင်းလင်းပွဲမှာပြောခဲ့ပါတယ်ရခိုင်ပြည်နယ်တွင်းဖြစ်လာနေတဲ့အခြေအနေသစ်တွေကနိုင်ငံအတွက်အစိုးရစီရလည်းဖြစ်လာနေတယ်လို့ဥဇော်ထေကဆိုပါတယ
်အရှိတောင်အာရှဒေသမှာမက်သဖက်တမင်းစိတ်ကြွဆေးပြတွေအရှံပဲဖြစ်နေပြီးဈေးနှုန်းတွေကျလာတဲ့အတွက်တုံးဆွဲမှုတွေပိုများလာစေနိုင်တယ်လို့ UNODC ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကတင်းလာနေကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့နှစ်က Speed Ice နဲ့ရာဘဆေးပြတွေစံချိန်တင်ဖမ်းဆီးခဲ့မိပေမဲ့ဝယ်ယူနိုင်တဲ့ဈေးတွေကျလာတာတွေ့ရတာကြောင့်စိတ်ကြဈေးအထွက်တိုးလာတယ်လို့လည်းအစီအစဉ်ကမှာဖော်ပြပါတယ်အရှိတောင်အာရှဒေသ73နိုင်ငံကအနက်က12နိုင်ငံမှာမက်သဖက်တမင်းကိုအဓိကတုံးဆွဲလာကြပြီးဒါဟာလွန်ခဲ့တဲ့10နှစ်ကဆို9နိုင်ငံမှာပဲတုံးဆွဲတာလည်းဖြစ်ပါတယ်
မြန်မ North Korea ကောင်းဆောင် Kim Jong Un ရဲ့ညီအကိုဝမ်ခွဲတော်ဆက်သူကိုလုံးကျန်တပ်ဖြတ်မှုနဲ့ပတ်သက်လို့တန်တရာရှိတယ်ဆိုပြီးတော့မလေးရှားနိုင်ငံမှာ2019ခုနှစ်ကလေးကဖမ်းဆီးခံနေရတဲ့အင်ဒိုနီးရှားနိုင်ငံသူတဦးကိုတင်းလာနေနေတော့ကပဲပြန်လွှတ်ပေးလိုက်ပါတယ်မလေးရှားအစိုးရရှိနေတွေကလူတက်မှုနဲ့ရေးယူထားတာကိုဘာအကြောင်းပြချက်မှမပေးဘဲဒီမှုကိုပြန်ပြီးတော့ရုပ်သိမ်းခဲ့တာပါမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူရဲ့အပြင်မှာရှိတဲ့ရှော့အလမ်တရားရုံးမှာအင်ဒိုနီးရှားမျိုးသမီးစီတီအာရှာကိုနေတော့ကပဲတရည်သေးပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်သူကိုပြန်လွှတ်တဲ့အကြောင်းတရားရုံးကကြေညာချက်ကြားတော့26နှစ်အရွယ်ရှာဟာသူနဲ့ပူးတဲ့တရားခံဖြစ်သူအသက်30ရွယ်ဗီယက်နမ်မျိုးသမီးဒေါန်တီဟွန်းကိုဖက်ပြီးတော့ငိုပါတယ်ပြီးတော့တရားရုံးကချက်ချင်းထွက်ပြေးပြီးတော့ဒီအင်ဒိုနီးရှားတိုင်ယုံကားကိုသူသွားပါတယ်အင်ဒိုနီးရှားကိုမကြခင်သူပြန်တော့မယ်လို့ဆိုပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်တဘာဝတယံဇာတအရင်မြစ်တွေကိုအတားဆီးမဲ့ထုတ်ယူနေကြဒါတွေကြောင့်လူခွင့်ရေးအပေါ်အကြည့်အကျဲတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလလူခွင့်ရေးကောင်စီကိုတင်သွင်းလိုက်ပါတယ်တယံဇာတအရင်မြစ်ဒေသတွေမှာတက်တွေရုပ်သိမ်းဖို့တဘာဝတယံဇာတကရတဲ့ဗန္ဓာငွေတွေကိုခွဲဝေအသုံးချဖို့ကိုလည်းတိုက်တွန်းထားပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂရဲ့မြန်မာဆန်ရလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာလူအခွင့်ရေးဆိုင်ရာအစီရင်ခံစာကိုတင်းနှလာနေကကုလသမဂ္ဂလူအခွင့်ရေးကောင်စီကိုတင်သွင်းပါတယ်ဒီအစီရင်ခံစာထဲမှာတော့တဘာဝတယံဇာတတွေကိုအတားအဆီးမဲ့ထုတ်ယူထားရကြောင်းဒေသခံတွေအပေါ်ထိခိုက်နေရတဲ့အခြေအနေတွေကိုမိမောင်းထိုးဖော်ပြထားပါတယ်တယံဇာတတူးဖော်မှုကနေရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့အစီရင်ခံစာမှာပြောဆိုထားပါတယ်ရေရှည်ဖွံ့ဖြိုးမှုနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ်အစားတဘာဝတယံဇာတကရတဲ့အကျိုးအမြတ်အများစုကစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲရန်ဟီလီကတိုက်တွန်းပါတယ
် Mining regions can be demilitarized and regulations are enforced
တပ်တွေတူဖို့ရေးဒေသတွေကနေတပ်တွေပြန်ပြီးရုပ်သိမ်းပြီးစီးမြင့်ဥပဒေနဲ့အညီကျင့်သုံးနိုင်ပါတယ်ကျောင်းမြေရေးရာမူဝါဒချက်ကိုချမှတ်ဖို့အတွက်အရေးတကြီးလှုပ်ဖို့လည်းလိုအပ်ပါတယ်ဥပဒေပြုရေးပြုပြင်ရေးပြောင်းလဲရေးအတွက်တဘာဝတယံစာတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှုနဲ့အပြောင်းအလဲကိုဖော်ဆောင်ရမှာပါ
။ကချင်ပြည်နယ်ကရွှေကြောက်စိမ့်နဲ့ပရင်တူးဖော်ရေးလုပ်ငန်းတွေ၊ရှမ်းပြည်နယ်ကရွှေဗရမြားကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေ၊နောက်ကရင်နဲ့တနင်္သာရီတို့ကတန်းနဲ့ကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေကလူခွင့်ရေးချိုးဖောက်မှုအစဉ်ခံချက်တွေလည်းရရှိနေတယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ကတင်ပြပါတယ်။တဘာဝတယံစာတပ်ကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ပဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်လီကတိုက်တွန်းထားပါတယ
် Revenues from natural resource extraction are needed for vital services and development
အရသာအစိုးရကိုအားပြော့သွားစေတဲ့စစ်တပ်ရဲ့မဟာမိတ်တွေထံကနေဒီတဘာဝတယံစာတထုတ်ယူရကရတဲ့ဗန္ဓာငွေကိုအရေးကြီးတဲ့ဝန်ဆောင်မှုတွေနဲ့ဖွံ့ဖြိုးမှုတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့အခွင့်အရေးအပြည့်အဝရရှိရေတို့မှာအသုံးပြုဖို့အတွက်လိုအပ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမြန်မာရေးဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ Foreign Asia ကဒေါခင်အိုမာကတော့မြန်မာသဘာဝတရားစတာတွေကိုအတားအဆီးမဲ့ထုတ်ယူမှုတွေကြောင့်ဒေသခံတွေဒုက္ခရောက်ကြရကြောင်းနဲ့ဒီကရတဲ့အကျိုးအမြတ်တွေကိုစစ်တပ်နဲ့စစ်တပ်ပိုင်းလုပ်ငန်းတွေကယူနေကြတယ်လို့လည်းထောက်ပြပြောဆိုသွားပါတယ်
We appreciate the special rapporteur's assessment of human rights implications of military control over economic activities.
စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်လူခွင့်ရေးပေါ်ခရဲ့ရိုက်ခတ်မှုတွေကိုအထူးကိုယ်စားလှယ်ကစမ်းစစ်ချက်အပေါ်မှာကျေးဇူးတင်ပါတယ်။မြမစီးပွားရေးဥပိုင် limited နဲ့မြမစီးပွားရေး corporation တို့လိုစစ်တပ်ပိုင်းလုပ်ငန်းကြီးတွေကစစ်တပ်အတွက်တည်ထက်အသုံးစရိတ်တွေပေးနေတာပါ။စစ်တပ်ထိန်းချုပ်တဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေရဲ့များပြားလာတဲ့ဝင်ငွေတွေကပွင့်လင်းမြင်သာမှုမရှိ၊တာဝန်ခံမှုမရှိဘဲနိုင်ငံတော်အသုံးစရိတ်ထဲမှာ မပါဘဲတိကျအကောင့်တွေကိုရောက်သွားပါတယ်။ဒီလုပ်ငန်းကြီးတွေကအကျိုးမြတ်အတွက်၊ကိုကျိုးအတွက်တဘာဝတန်ရာဇာတတွေကိုတရားလက်လွတ်ထုတ်ယူတာနဲ့ဖွံ့ဖြိုးရေးစီမံကိန်းကြီးတွေကြောင့်ဖြစ်ရတဲ့ဆိုးကျိုးတွေကိုတော့ဒီတန်ရာဇာတပေါ်ကျွေတဲ့ဒေသကတိုင်းရင်းသားလူမှုအတိုင်းဝိုင်းတွေကခံစားနေကြရတဲ့အထက်မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုအစုလိုက်ပြုံလိုက်ရွှေ့ပြောင်းရမှုတွေလည်းပါဝင်ပါတယ်။ဒီလုပ်ငန်းကြီးတွေအပေါ်နိုင်ငံတကာရဲ့ပူးပေါင်းအရေးယူဆောင်ရွက်မှုကအရေးကြီးပါတယ်။တဘာဝတန်ရာဇာတကျွေဝရတဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေများလာတာကြောင့်လဲစစ်တပ်ကအကျိုးမြတ်တွေအများကြီးရနေပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ကြရသူတွေအပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေလည်းဆက်ပြီးရှိနေပါတယ်။
ပြည်သူတွေရဲ့အတံမွေးဝမ်းကြောင်းတုတ်တက်စေဖို့နဲ့စီးပွားရေးဖွံ့ဖြိုးတုတ်တက်ရေးအတွက်အစိုးရအနေနဲ့လျှက်စင်မီတုတ်တက်ရရှိရေးပို့ဆောင်ဆက်သွယ်ရေးစက်မှုအခြေခံအဆောက်အုံတွေတုတ်တက်အောင်လုပ်ဖို့လိုအပ်တယ်လို့လည်းလူခွင့်ရဲ့အထူးကိုယ်စားလှယ်ကပြောပါတယ်။ဒီလုပ်ငန်းစဉ်အတွက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်လို့မစ္စလီကပြောပေမဲ့မြန်မာနိုင်ငံတွင်းနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေသတိထားရမယ့်အချက်တွေကိုလည်းထောက်ပြသွားပါတယ်
။ For the home governments, home countries of multinational companies to have sufficient
နိုင်ငံတကာကုမ္ပဏီကြီးတွေရဲ့သူတို့နိုင်ငံကအစိုးရတွေအနေနဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်မြုံနှံမှုလုပ်ငန်းဆောင်ရွက်မှုတွေကိုအပြည့်အဝကြီးကြပ်ကြရပါမယ်။လူခွင့်ရေးအခြေအနေမှန်တွေနဲ့တက်ရောက်မှုတွေနဲ့အတူနိုင်ငံတကာစံနှုန်းစံထားတွေအတိုင်းအသေးချာအပြည့်အဝဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်ပုဂ္ဂလိကယင်းနှိမ့်မြှုပ်နှံမှုတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစစ်တပ်ရဲ့အကျိုးစီးပွားကိုပံ့ပိုးမပေးကြဖို့နဲ့ကိုယ်အကျိုးစီးပွားတစ်ခုတည်းကိုပဲမကြည့်ကြဖို့လည်းပန်ကြားလိုပါတယ်။ယင်းနှိမ့်မြှုပ်နှံမှုတိုင်းဟာမြန်မာပြည်သူတွေအတွက်အကျိုးမြတ်ရှိဖို့ကိုပဲလုပ်ကြရပါမယ်
။တင်းနှလာနေကတင်သွင်းတဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအစဉ်ခန်းစာထဲမှာတော့တဘာဝတရားစတတ်ဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကျောင်းမြတ်ဆိုင်ရာမူဝါဒတရားချမှတ်ပြီးတရားစတတ်တူဖော်ရေးဒေသတွေကိုလည်းဥပဒေနဲ့အညီအုပ်ချုပ်နိုင်ဖို့တိုက်တွန်းသွားပါတယ်။ဒါ့အပြင်လက်ရှိလက်နက်ကိုင်ပြပခတွေအရေးရခိုင်မတီမငင်ကိစ္စဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုလည်းတင်ပြသွားပါတယ်။ဂျီနီဗာကုလသမဂ္ဂရုံးကမြန်မာတပ်မတ်ကြီးကတော့အထူးကိုယ်စားလှယ်ရန်ဟီလီရဲ့အစင်ခန်းစားကတဖက်သက်ဆန္ဒကြောင့်မြန်မာစိုးရအနေနဲ့တော့ဆက်ပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။တဲ့ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲတဲ့ဥပဒေအရသတ်မှတ်ထားတဲ့ကာလအတိုင်းအကောင့်ထဲပေါ်ဆောင်ရွက်မယ်ဆိုရင်တန်းနဲ့ချီတဲ့တောင်သူလက်သမားတွေတိုင်းရင်းသားတွေအတွက်လက်ရှိနေထိုင်လုပ်ကိုင်စားတောင်နေတဲ့မြေယာတွေအကြီးအကျယ်ဆုံးရှုံးရမယ်ဘေးအန္တရာယ်ရှိနေတာကြောင့်ဒီဥပဒေအကောင့်ထဲပေါ်မဲ့အစီအစဉ်ကိုမြန်မာအစိုးရအနေနဲ့ချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကမနေ့ကပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်မြေယာဥပဒေတည်ချောင်ဖြစ်ပေါ်လာမဲ့အခက်အခဲပြဿနာတွေဘာတွေလဲဘိုးစင်ပေါင်းဆက်စိုက်ပျိုးလုပ်ကင်လာသူတွေအတွက်ဘလောက်ထိခိုက်မှုတွေရှိပါမလဲမတ်အင်ဂျင်နိုင်ကတင်ပြပေးပါအောင်ရှင
်2019မတ်လ17ရက်နေ့ဟာချင်းလက်ဒေသနဲ့တိုင်းသားနယ်မြေတွေမှာနေထိုင်သူတွေအတွက်ကိုယ့်ရဲ့မြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းအတည်ပြုဖို့လျှောက်လာပြီးတင်သွင်းရမယ်နောက်ဆုံးရက်ဖြစ်ပါတယ်2018စက်တင်ဘာလကလွှတ်တော်မှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဒီမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအတိုင်းသာဆောင်ရွက်မယ်ဆိုရင်နှစ်ပေါင်းများစွာဒလိထုံးစံအရာအသုံးပြုနေတဲ့မြေယာပိုင်ဆိုင်ခွင့်နဲ့ဆိုင်နဲ့အကြောင်းအရာတွေမှာအငင်းပွားစရာတွေရှိနေပြီးနိုင်ငံတော်ဝန်တန်းနဲ့ချီလဲသမားတွေသူတို့စိုက်ပျိုးလုပ်ကင်စားတောက်နေတဲ့မြေယာတွေကိုလက်လွတ်ဆုံးရှုံးရပွဲရှိနေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးဆောင်ကြီးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားပြီးအစိုးရအနေနဲ့ဥပဒေအတိုင်းဆက်လက်အကောင့်ထဲပေါ်မဲ့အစီအစဉ်ကိုချက်ချင်းရပ်ဆိုင်ဖို့တောင်းဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုခုလိုပြောပါတယ်
။ Maybe even millions of people in Myanmar will lose access to their land because of this law. The law
ဒီမြေယာဥပဒေအတွက်ကြောင့်မြန်မာနိုင်ငံမှာလူတွေတန်းနဲ့ချီပြီးတော့သူတို့မြေယာတွေဆုံးရှုံးမဲ့အလားအလာတွေခြေနေတွေရှိနေပါတယ်။ဒီဥပဒေကြောင့်ငွေကြေးချမ်းသာသူတွေအာနာရှိသူတွေကနေဒီမြေတွေဟာသူတို့ပိုင်ဆိုင်တဲ့မြေယာတွေအဖြစ်အစိုးတင်သွင်းနိုင်ပြီးနှစ်ပေါင်းများစွာမြေယာတွေမှာလောက်ကင်စားတောက်နေထိုင်ကြတဲ့သူတွေကိုဖယ်ရှားပြစ်နိုင်ပါတယ်အထူးသဖြင့်တောင်သူလယ်သမားတွေနဲ့စစ်ဖြစ်နေတဲ့တိုင်းသားဒေသတွေကမြေယာအသုံးပြုခွင့်တားဆီးခံထားရပြီဖြစ်တဲ့နေရက်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေဟာမြေယာမဲ့ဘဝကိုရောက်သွားနိုင်ပါတယ်
အလားတူလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာနိုင်ငံအစည်းအဝေးခန်းစာတင်သွင်းခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီကလည်းမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲတဲ့ဥပဒေအရလူအများစုဟာမြေယာရီဆုံးရှုံးရမှာဖြစ်တယ်လို့တရားစွဲခံရမယ့်အခြေအနေရှိနေတာကြောင့်ဒီဥပဒေနဲ့အညီအကောင့်ထဲပေါ်မဲ့အစီအစဉ်တွေကိုချက်ချင်းရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းသွားပါတယ
်။ Today marks the day that thousands of people living in rural areas in Myanmar may be charged with criminal trespass under the vacant fallow and virgin lands management law.
ဒီကနေ့ကမြန်မာနိုင်ငံမှာမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအရကြီးလက်ဒေသမှာနေထိုင်ကြတဲ့ထောင်ပေါင်းချီမဲ့လူတွေအတွက်သူတို့မြေယာတွေမှာတရားဝင်ခွင့်ပြုချက်မရဘဲဆက်ပြီးလုပ်ကင်နေရဆိုတဲ့ဆွဲချက်နဲ့တရားဆွဲဆိုခံရမယ့်အခြေအနေဆက်ရောက်တဲ့နေ့လို့ပြောရမှာပါ။ဘိုးစင်ပေါင်ဆက်နေထိုင်ခဲ့တဲ့သူတို့မြေယာတွေမှာဆက်လက်နေထိုင်လုပ်ကင်နေတယ်ဆိုပေမဲ့အစိုးရရဲ့ခွင့်ပြုချက်ကတရားဝင်မရှိကြပါဘူး။မြန်မာနိုင်ငံရဲ့မြေယာ၃ပုံ၃ပုံနီးပါးဟာမြေလွတ်မြေရိုင်းတွေဖြစ်နေတတ်မှတ်ခံထားရပြီးဒီမြေအများစုဟာလည်းတိုင်းရင်းသားဒေသတွေမှာရှိနေတာပါ။အခုပြင်ဆင်လိုက်တဲ့ဥပဒေအသေးအရဆိုရင်ဘိုးစင်ပေါင်ဆက်လက်ဆင့်ကမ်းပိုင်ဆိုင်ခဲ့တဲ့တိုင်းရင်းသားမျိုးနွယ်စုတွေပဋိပက္ခကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြသူတွေပိုင်ဆိုင်ထားတဲ့မြေယာတွေအားလုံးကိုမြေလွတ်မြေရိုင်းတွေဖြစ်နေအသက်မှတ်ခံရတော့မှာဖြစ်ပါတယ်။ဒါကြောင့်လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဒီမြေယာဥပဒေတစ်ကထည့်သွင်းစဉ်းစားခြင်းမရှိပါဘူး။ဒီဥပဒေဟာလူပေါင်းမြောက်များစွာကိုထိခိုက်မှာဖြစ်စေတယ်လို့မြေယာပိုင်ဆိုင်မှုလုံခြုံရေးမရှိတဲ့ကိစ္စကြောင့်ပဋိပက္ခတန်တရားဖြစ်စေမှုဆင်းရဲမွဲတေမှုအခွင့်အရေးတွေအပြစ်ပဲခံရမှုစတာတွေဟာဆူဆူဝါဝါဒုက္ခရောက်မဲ့အလားအလာတွေဖြစ်ပါတယ်။
တက်မှတ်ချက်နောက်ဆုံးရဖြစ်တဲ့မတ်လ17ရက်နေ့ကရန်ကုန်မြို့မှာမြေလွတ်မြေရိုင်းစီမံခန့်ခွဲတဲ့ဥပဒေတည်ရဲ့ထိခိုက်နစ်နာဆုံးရှုံးမှုတွေနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အခုလိုတက်မှတ်ထားတဲ့ကာလအတွင်းရှောက်လွာတင်သွင်းခြင်းမရှိသူတွေအနေနဲ့ရင်ဆိုင်ရမယ့်အန်ဒီရဲ့အခက်အခဲတွေကိုလူထုခြေပြုဥပဒေကူညီမှုကွန်ရက်ကတာဝန်ရှိသူတို့ဖြစ်တဲ့ဒေါ်တင်စာဦးကနေအခုလိုသတင်းတောက်တွေကိုပြောပါတယ်။
မတ်လ17ရက်ကနေစပြီးတော့ဒီဥပဒေရဲ့အကျိုးတရားမှုကဒီဥမာမလျှောက်လို့ရှိရင်เนาะဟိုရာဇဝတ်တက်နိုင်တဲ့ကိစ္စเนาะဟိုမြေကိုတိမ်းခံရနိုင်တဲ့ကိစ္စနောက်ပြီးတော့ကိုယ့်ရဲ့မြေပေါ်မှာလုံနေတဲ့မြေပေါ်မှာပဲဟိုဒီကိုကပြန်ပြီးကျူးကျော်နေတဲ့ပြည့်ကျော်နေရတဲ့လူတွေအခြေဖြေနေမှုဖြစ်သွားတဲ့ကိစ္စတွေအပေါ်လာတော့မှာပေါ့เน
าะမြန်မာအစိုးရအနေနဲ့ဒီလိုရှုပ်ထွေးခက်ခဲမှုတွေရှိနေတဲ့မြေယာဥပဒေတစ်ကိုပြန်ပြီးတုံ့တက်တဲ့နေရာမှာတိုင်းရင်းသားတွေတောင်သူလယ်သမားတွေနဲ့လူထုရဲ့အကြံပေးချက်တွေကိုယူပြီးအသိပညာပေးလှုပ်ရှားမှုတွေလုပ်တင်ကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် Think the government should just simply stop this process and engage in much greater public consultation
မြန်မာအစိုးရအနေနဲ့ဒီဥပဒေတစ်အရအကောင့်ထဲပေါ်မဲ့စီစဉ်တွေကိုဆက်ပြီးတော့မလုပ်ဘဲရပ်ဆိုင်းတင်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြည်သူတွေပါဝင်တဲ့ဆွေးနွေးပွဲတွေပြုလုပ်ပြီးအကြံဉာဏ်တွေကိုရယူသင့်ပါတယ်။မြေယာဥပဒေနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေကိုအများပြည်သူတွေသိစေမဲ့လှုပ်ရှားမှုတွေကိုဆောင်ရွက်ဖို့လိုပါတယ်။ဒီမြေယာအများစုဆုံးရှုံးမဲ့နေရာတွေဟာငြိမ်းချမ်းရေးဖြစ်စဉ်နဲ့လည်းဆက်ဆက်နေတာပါ။ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မှုမရမချင်းဒီနေရာတွေမှာမြေယာဥပဒေကိစ္စကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမလုပ်သင့်ပါဘူး။
မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအရရှောက်ထားရမယ့်လုပ်ငန်းစဉ်တွေမှာအခက်အခဲတွေအငင်းပွားဝယ်ရာတွေကြီးမားလာတဲ့ဆုံးရှုံးမှုတွေရှိနေကြောင်းနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအရက်ဖက်အဖွဲ့အစည်းစုစုပေါင်း50အဖွဲ့ကအစိုးရကိုတင်ပြထားပေမဲ့တာဝန်ရှိသူတွေဘက်ကလက်ခံစင်စစ်တုံ့ပြန်တာမျိုးမရှိသေးဘူးလို့အရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပါရှင်။နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်။တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းခီးစဉ်အမှတ်300နှစ်ဟာအီသီယိုးပီးယားနိုင်ငံအဒစ်ဆဘာဘာကနေကင်ညာနိုင်ငံနိုင်ရိုဘီကိုစတင်ပြန်သန်းစင်မှာပဲပြတ်ကျခဲ့ရပြီးလိုက်ပါသွားတဲ့ခီးတင်နဲ့လေယာဉ်အမှုတန်းစုစုပေါင်း159ဦးစလုံးအသက်ဆုံးရှုံးခဲ့ရပါတယ်။အခုလိုတည်ဆုံးခဲ့ရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများပြားလည်းပါဝင်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာတည်ဆုံးသူအလုံးအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။နောက်ဆုံးအခြေအနေတွေကိုဒေါခင်မြတ်သက်ကပြောပြပေးပါမယ်ရှင်
။အီသီယိုးပီးယားလေကြောင်းလိုင်းခီးစင်မှ300နှစ်မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဟာအီသီယိုးပီးယားမြို့တော်အဒစ်စ်အဘာဘာရဲ့ဘိုးနိုင်ငံတကာလေဆိပ်ကနေစတင်ပြန်တန်းပြီး6မိနစ်အကြာမှာပဲအဆက်အသွယ်ပြတ်တောက်သွားခဲ့ပြီးမြို့တော်ကနေမိုင်40လောက်ကွာ Bishop 2မြို့ကလေးနားမှာပြတ်ကျသွားတာဖြစ်ပါတယ်။ဒီလင်းပြကြရမှာတေဆုံးသွားသူတွေအတွက်အက်သီယိုးပီးယားကအောက်မေ့ဘွယ်နေ့ဖြစ်သတ်မှတ်ခဲ့ပါတယ်။ ဒီလေယင်ဟာကင်ညာနိုင်ငံနိုင်ရိုဘီမြို့ကိုဥတီပြန်တမ်းလာဖြစ်ပြီးအဲ့ဒီမှာရှိတဲ့ကုလသမဂ္ဂသဘာဝဝန်ကျင်အစည်းအဝေး UNEP ရဲ့ဌာနချုပ်မှာကျင်းပမယ်နှစ်ပတ်လည်အစည်းအဝေးကိုလက်ရောက်မယ်ကုလသမဂ္ဂဝန်ထမ်းတွေလည်းလေယင်ပေါ်မှာလိုက်ပါသွားတာဖြစ်ပါတယ်လေယင်ပြတ်ကျရာမှာတိတ်ဆုံးရတဲ့ကုလသမဂ္ဂဝန်ထမ်းကအနည်းဆုံး22ဦးရှိတယ်လို့နောက်ဆုံးရတဲ့သတင်းတွေအရသိရကြောင်းနဲ့တည်ဆုံးသူအားလုံးအတွက်ဝမ်းနည်းချေခွဲရကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်ရဲ့တနင်္လာနေ့အထွေထွေညီလာခံစတင်ချိန်မှာကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ
် A global tragedy as it close to home and the United Nations is united in grief
ကဘာတဝမ်းချေခွဲမှုကြောင့်တွေ့ခဲ့ရတယ်လို့ကုလသမဂ္ဂကလည်းအထူးဝမ်းနည်းချေခွဲရပါတယ်တည်ဆုံးသွားသူတွေအားလုံးရဲ့မိသားစုဝင်တွေနဲ့ချစ်မြတ်နိုးရသူတွေကိုရောအီသီယိုးပီးယားပြည်သူတွေနဲ့အစိုးရအပြင်ဒီဖြစ်ရတဲ့ဆက်နွယ်နေသူအလုံးအတွက်ပါထပ်တူကြေကွဲဝမ်းနည်းရကြောင်းပြောပြစီ
UNEA သဘာဝဝန်ကျင်နှစ်ပတ်လည်ညီလာခံကိုနိုင်ရိုဘီကကုလသမဂ္ဂရုံးချုပ်မှာကျင်းပတာဖြစ်ပြီးညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံတကာသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးတွေကျွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်ကိုယ်စားလှယ်ပေါင်း 9,000 တန်းမနဲ့လာရောက်ကြတာပါလင်းပြတ်ကျသွားတဲ့အထက်မှာပါဝင်တဲ့ကုလသမဂ္ဂဝန်ထမ်း20ကျော်ထဲမှာနိုင်ရိုဘီရုံးချုပ်မှာထမ်းဆောင်နေသူက6ဦးပါဝင်ပါတယ်တနင်္လာနေ့နိုင်ရိုဘီကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂအလံကိုထပ်ဝက်လွှင့်ထူထားပြီးအစည်းအဝေးစတင်ချိန်မှာတော့အစည်းအဝေးတက်ရောက်လာသူတွေကအက်သီယိုးပီးယားလေကြောင်းလိုင်းပြတ်ကျပြီးတေဆုံးရသူတွေအတွက်ခဏတန်ငြိမ်သက်ပြီးဂုဏ်ပြုခဲ့ကြပါတယ်။ဒီညီလာခံမှာကုလသမဂ္ဂနိုင်ရိုဘီရုံးချုပ်ယာယီအကြီးအကဲမိုင်မူနာရှရက်ကဝမ်းနည်းစကားပြောကြားခဲ့ပါတယ်
။ We will not forget this tragedy. No.
ဒီကြေးကွဲဖွဲ့ဖြစ်ရအတွက်ရောဒီဖြစ်ရတဲ့အတူကွယ်လွန်ခဲ့သူတွေကိုပါကျမတို့ဘယ်တော့မှမမေ့ပါဘူးကျမတို့ရဲ့ရောင်းရင်းတွေဟာသူတို့ဌာနေကနေဒီအဝေးကြီးကိုလာပြီးပိုးနေခြင်းစရာကောင်းတဲ့ကဘာကြီးဖြစ်အောင်ကြိုးစားခြင်းကြတယ်ဆိုတာကိုလည်းအမြဲသတိရနေကြပါစို့ရှင
်ဒီလိင်ပေါ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလိုက်ပါလာတာဖြစ်ပြီးအဲ့ဒီထက်မှာကင်ညာနိုင်ငံသား32ယောက်လောက်ပါတယ်လို့ကင်ညာနိုင်ငံကူးတန်းသွားလာရေးဝန်ကြီး James Macharia ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We can now confirm that there were at least 35
အခုချိန်ဒီနိုင်ငံပေါင်းအနည်းဆုံး35နိုင်ငံက35နိုင်ငံထက်မနည်းတဲ့နိုင်ငံသားတွေတည်ဆုံးခဲ့ရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။နှစ်ယောက်ကတော့သေချာမခွဲခြားနိုင်သေးလို့အနည်းဆုံး35နိုင်ငံလို့ပြောတာပါ။အဲ့ဒါကြောင့်ပါသွားတဲ့ခရီးသွားပေါင်း149ယောက်ထဲမှာကင်ညာနိုင်ငံက32ယောက်လောက်ပါမယ်လို့ခန့်မှန်းရပါတယ်
။ပြည်ချလင်းရင်ပေါ်မှာကနေဒါနိုင်ငံသား18ဦး၊အက်သီယိုးပီးယားနိုင်ငံသား9ဦး၊အမေရိကန်တရုတ်နဲ့အီတလီက10ဦးစီ၊ပြင်သစ်နဲ့ဗြိတိန်က9ဦးစီပါဝင်တယ်လို့အီဂျစ်နိုင်ငံသားက6ဦးပါပါတယ်။ဒါ့အပြင်ဩစတြီးယား၊အိန္ဒိယ၊အိုင်ယာလန်၊အစ္စရေး၊မော်ရိုကို၊နိုင်သာလန်၊ရုရှား၊ပိုလန်နဲ့ဆွီဒင်နိုင်ငံသားတွေလည်းပါဝင်ပါတယ်။ခုပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်ကို2019 February 4ရက်နေ့ကမှပထမဆုံးထိန်းသိမ်းဆန်ဆစ်ဆေးခဲ့တာဖြစ်ပြီးလေယာဉ်ဟာအသစ်ဖြစ်ကြောင်းလည်းပြောပါတယ်။ Ethiopia လေကြောင်းလိုင်းဟာကြီးမားတဲ့လေကြောင်းလိုင်းတစ်ခုဖြစ်ပြီး Boeing 737 MAX 8အမျိုးအစားဂျက်လေယာဉ်6ဆင်းတဲ့ကဒဇင်းပြတ်ကျသွားတာပါ။မနေ့ကအောက်တိုဘာလထဲမှာလဲအင်ဒိုနီးရှားမှာပုံစံလူမျိုးစားလေယာဉ်ကဂျကာတာကနေစတင်ပြန်တန်းပြီးမိနစ်ပိုင်းတွင်မှာပဲဂျာဗာပင်လယ်ပြင်နဲ့ပြတ်ကျသွားခဲ့တာကြောင့်လင်းပေါ်လိုက်ပါသူ189ယောက်စလုံးသေဆုံးခဲ့ရပါတယ်။အခုအက်သီယိုးပီးယားကလင်းပြတ်ကျမှုနဲ့အင်ဒိုနီးရှားလင်းပြတ်ကျမှုတို့ဆက်နွယ်နေတဲ့အထောက်ထားတော့မတွေ့ရသေးပါဘူး။လင်းပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တန်းမှုအခြေအနေပြ Black Box နှစ်ခုစလုံးကိုရထားပြီလို့အက်သီယိုးပီးယားလေကြောင်းဌာနကပြောပါတယ်။ Boeing ကုမ္ပဏီကသူ့ရဲ့737အမျိုးအစားပုံစံသစ်ဟာစီစားသက်သာပြီးခင်မီနီးပညာနဲ့တိစောက်ထားတယ်လို့ကြေညာထားတာပါလက်ရှိမှာကမ္ဘာတဝန်းပြန်တန်းနေတဲ့ Sam3Sam အမျိုးအစားအစင်းရေက350ကျော်ပါတယ်အခုလင်းပြတ်ကျရာနေရာကို Boeing ကုမ္ပဏီနဲ့ American အမျိုးသားကူးတန်းသွားလာရင်းနဲ့လုံခြုံမှုရှိရေးဆိုင်ရာဘုတ်ဖွဲ့ကအဖွဲ့ဝင်တွေကိုဆက်လွတ်ထားပြီးစုံစမ်းစစ်ဆေးနေကြပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုမတ်လ12ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မလေးရှားကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအရေးအရင်ဆုံးကြားချက်မှာပါဒီနောက်မှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရကောင်းလုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်သင်ကန်းစာပို့ချခြင်းနဲ့အတူ
တမ်ပစ်တော့မှချနမ်ဘန်ထဆရဲဆရဲဖ်စာတမဒေါန်တမ်ထချနမ်နိစ်ဖာဆရောပရန်နဲ့ဆရဲဖ်စာယင်ခိုးညာ
စီဘွားရေးစီစဉ်မှာနားဆင်ကြရအောင်ပါရှင်နောက်ပိုင်းမှာတော့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အရင်ဆုံးတော့မြန်မာဆရာသတင်းဆောင်မတစ်ပုဒ်တင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံဆုံခလာခရိုင်စရောင်မြို့နယ်တည်းမှာမလေးရှားနိုင်ငံအတွင်းကိုသွားကြမဲ့လူကုန်ကူးသူတွေလာခေါ်လာတဲ့တရားမဝင်မြန်မာနိုင်ငံသား38ဦးကိုထိုင်းကြီးရွာသားတွေသတင်းပေးတာကြောင့်ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းထိုင်းခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဆုံခလာခရိုင်စရောင်မြို့နယ်ရာဘာတက်တော်အနီးကခြုံတော်တွေအတွင်းမှာပေါင်းအောင်နေကြပြီးလူပွဲစားတွေကမလေးရှားနိုင်ငံဘက်ကိုပို့ပေးမယ်ဆိုတာကြောင့်စောင့်ဆိုင်းနေကြတာပါမြန်မာနိုင်ငံသားတွေကတချို့ဟာတောက်ရီငတ်လာတဲ့အတွက်အနည်းဆုံးထိုင်းကျေးရွာအတွင်းကိုဝင်လာပြီးရေခဲလာဝယ်ခဲ့ကြပါတယ်အဲ့ဒီအချိန်မှာထိုင်းကျေးရွာသားတွေကအာဏာပိုင်တွေကိုသတင်းပေးရကနေထိုင်းအာဏာပိုင်တွေကသူတို့ကိုရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်စရောင်မြို့နယ်အုပ်ချုပ်ရေးမှူးNine Diretet နဲ့အတူဒေသခံတစ်တော်ထိသိရေးအဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်အင်အား20လောက်ပါဝင်တယ်လို့ကြေးရွာသားတွေသတင်းပေးခဲ့တဲ့ခြုံတော်နေရာကိုပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ထိုင်းရဲတွေကိုမြင်တဲ့အခါမှာတော့တချို့မြန်မာနိုင်ငံသားတွေဟာရာဘာတစ်တော်အတွင်းထဲကိုထွက်ပြေးသွားခဲ့ကြပြီးအမျိုးသမီး9ဦးနဲ့အမျိုးသား31ဦးအားလုံးပေါင်း38ဦးကိုသာဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။စရောင်မြို့နယ်အုပ်ချုပ်ရေးမှူး 9 ဒီရက်တက်ကတော့အခုလိုပြောသွားပါတယ်အခုရပိုင်းအပူရှိန်နေမြင့်တက်လာတာလဲပါဝင်ပါတယ်ခြုံတော်တွေထဲမှာပုံနေကြတဲ့မြန်မာနိုင်ငံသားအုပ်စုတွေတဲက9ဦးဟာရေငတ်လာပြီးအနည်းဆုံးရွာတွေကဈေးဆိုင်တွေမှာရေနဲ့ရေခဲထွက်ဝဲကြတယ်လေအခုလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်တာကိုသိနိုင်ဖို့အတွက်အမြဲမပြတ်ကင်းလဲ့နေသလိုဒေသခံတွေကိုလည်းမတင်ငါတဲ့လူအုပ်စုတွေတွေ့မယ်ဆိုရင်အကြောင်းကြားပါဆိုပြီးတတိပေးလှုပ်ဆောင်ထားပါတယ်ဆိုပြီးပြောသွားပါတယ်။တရားဝင်ဆိုင်ရက်စရန်တွေမရှိဘဲဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုလူမှောင်ခိုပွဲစားတွေကထိုင်းမြန်မာနယ်စပ်ရနောင်းကနေကားတွေနဲ့ခေါ်လာတာဖြစ်ပြီးမလေးရှားနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံဆုံခလာခရိုင်ထဲကရာဘာတောထဲမှာစောင့်ဆိုင်ထားခဲ့တာဟာ2ရက်ခန့်ရှိနေပြီဆိုပြီးဖမ်းဆီးခံရသူတွေကဝန်ခံခဲ့တာပါလူပွဲစားတွေကမလေးရှားနိုင်ငံတွင်းမှာအလုရှာပေးဖို့အတွက်မြန်မာနိုင်ငံသားတဦးစီကိုကြက်ငွေ8သိန်းဗတ်ငွေနဲ့ဆို18000ကျော်ပွဲစားကားဖြင့်ယူထားခဲ့ကြအောင်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကဝန်ခံထွက်ဆိုခဲ့ကြပါတယ်ဒီအတွက်ထိုင်းလူပွဲစားတွေကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်စုံစမ်းနေပါတယ်အလုခံအခွင့်အလမ်းရှာဖို့အတွက်လာကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေဟာမလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားရင်းနဲ့ပြီးခဲ့တဲ့နှစ်ကတော့လူ1000ထက်မနည်းဟာထိုင်းတောင်ပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဒီနှစ်မှာလည်းနှစ်စပိုင်းကစလို့တရားမဝင်နီးလန်းနေတဲ့လူကုန်ကူးသူတွေကခေါ်လာခဲ့တာကြောင့်ဖမ်းဆီးခံရသူတွေရာခိုင်နှုန်းလောက်ရှိသွားပြီဖြစ်ပါတယ်ရှင်။
ရရှိမှခင်အဂတိလေစာမှုရင်းနဲ့တိုင်ကြားခံရတဲ့သတင်းဃာရီတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီ။စစ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်အဆက်လက်ပြီးလက်ယူမှုရင်းနဲ့အသားကျနေခဲ့တဲ့မြန်မာလူအဖွဲ့အစည်းမှာ
ဒါဟာစံနမူနာပြလောက်ရတစ်ခုလိုမျိုးအပြောင်းလဲတစ်ခုအတွက်မျောလင့်စရာတွေရှိလာပြီလားအခုခေတ်သစ်စနစ်သစ်မှာမြန်မာလူအဖွဲ့အစည်းအတွင်းအားရလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘသူတွေမှာရောတာဝန်ရှိပါသလဲဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိခွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်viewer မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပါတယ်။ email လိပ်စာက burmese@viewernews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။ကိုကျော်အောင်နဲ့စူစီပြီးမိုင်းအင်ဂျင်နိုင်နဲ့အတူတင်ပြထားပါရစေ။
မြန်မာနိုင်ငံရဲ့မြစ်ဆုံရေကာတာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့ Tom Fortrop ရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာမတ်လ17ရက်နေ့ကဖော်ပြထားပါတယ်။နာမည်ကောင်းမရတဲ့ကချင်ပြည်နယ်ကမြစ်ဆုံရေကာတာတည်ဆောက်ရေးလုပ်ငန်းဟာတောင်မတင်ရင်မကျဖြစ်နေပြီးတော့ဒီမြစ်ဆုံကိစ္စကြောင့်စိတ်ပျက်နေတဲ့တရုတ်အစိုးရနဲ့ဒေါသထွက်နေကြတဲ့မြန်မာပြည်သူတွေကြားမြန်မာအစိုးရအနေနဲ့ဘယ်ဘက်ကိုလိုက်ရမလဲဆိုတာရွေးချယ်ဖို့ခက်ခဲနေတဲ့အကြောင်းရေးသားထားတာပါ။မြစ်ဆုံရေကာတာကိုဆက်ပြီးတော့တိဆောက်ရေးတရုတ်ဘက်ကဖိအားတွေတုံးမြင့်ပြီးတော့ပေးလာနေပါတယ်မြန်မာအစိုးရအတွက်တစ်ဖက်မှာကမြန်မာပြည်ရဲ့အဓိကမြစ်ကြီးအေယာဝတီမပြည့်စည်ရေးကိုကာကွယ်ဖို့တဘာဝပတ်ဝန်းကျင်မထိခိုက်အောင်ထိန်းသိမ်းစောင့်ရှောက်ဖို့ရှိနေတယ်လို့တစ်ဖက်မှာကလည်းစီးပွားရေးနဲ့နိုင်ငံရေးအရာတရုတ်ကိုမိခိုနေရတဲ့အခြေအနေတွေကလည်းရှိနေပြန်ပါတယ
်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ဒီရေကာတာစီမံကိန်းဟာဒေတာရင်းမှာအကြီးမားဆုံးရေအားလျှက်စစ်စီမံကိန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်နိုင်ငံဟာရေကာတာတိဆောက်တဲ့နေရာမှာကမ္ဘာနံပါတ်၁ပါပဲ။84နိုင်ငံမှာတရုတ်ရဲ့ရေကာတာတိဆောက်ရေးလုပ်ငန်းပေါင်း334ခုရှိပါတယ်။အဲ့ဒီအထက်ကအရေးအတွက်အနည်းငယ်လောက်ပဲလူမှုကန့်ကွက်မှုတွေကြောင့်လုပ်ငန်းတွေဆိုင်းငံ့ထားတာဒါမှမဟုတ်ဖြတ်သိမ်းလိုက်တာတွေရှိပါတယ်။မြန်မာနိုင်ငံမှာလည်းမြစ်ဆုံဒေသခံကချင်လူမျိုးတွေတည်းမကမြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုတွေကပါမြစ်ဆုံရေကာတာတိဆောက်ရေးကိုကန့်ကွက်နေကြတာပ
ါခက်တလိယဟန်အမတ်မောင်ဘိုကဆိုရင်မြစ်ဆုံရေကာတာတိဆောက်မှုဟာမြန်မာပြည်သူတွေကိုတေတံချလိုက်တဲ့သဘောပါပဲလို့ဆိုပါတယ်တရုတ်ပညာရှင်တွေတော်တော်များများကတော့ဒီလိုမတွက်ကြပါဘူးဆိုင်းမန်တက်တိုကမြန်မာရေးကျွမ်းကျင်သူတူဖြစ်တဲ့ဖန်ဟောင်းဝေကတော့ထူးခြားတဲ့ဒီမြစ်ဆုံစီမံကိန်းကိုရုတ်တရက်ရပ်ဆိုင်းလိုက်တာဟာတရုတ်နဲ့မြန်မာနိုင်ငံကြားကနိုင်ငံရေးယုံကြည်မှုကိုဝေဝါးသွားစေတယ်လို့ဆိုပါတယ
်။တရုတ်နိုင်ငံကတည်ဆောက်တဲ့မြစ်ဆုံစီမံကိန်းရှိသည်ဖြစ်စေမရှိသည်ဖြစ်စေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအများဆုံးလှုပ်ထားတာကတော့တရုတ်နိုင်ငံပါ။2018ခုနှစ်စီးရင်အရမြန်မာနိုင်ငံကစီးပွားရေးလုပ်ငန်း126ခုမှာတရုတ်နိုင်ငံရဲ့ဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကဒေါ်လာ15ဘီလီယံကျော်ရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာလည်းတရုတ်နိုင်ငံကမြန်မာအတွက်အားအကိုးရဆုံးမဟာမိတ်ပါ။
မြစ်ဆုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဘလောက်ရှိနိုင်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးလေ့လာထားတဲ့အစီရင်ခံစာတွေရှိနေတယ်ဆိုပေမဲ့လည်းဒီအစီရင်ခံစာတွေရဲ့ထောက်ပြချက်တွေအပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘာမှမပြောဘဲတိတ်ဆိတ်နေပါတယ်
။မြစ်ဆုံရေကာတာကိစ္စနဲ့ပတ်သက်ပြီးတရုတ်ဘက်ကကြိုးပမ်းမှုနောက်တစ်ခုကတော့တရုတ်တန်မတ်ကြီးဟောင်းလီယန်ကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားပြီးကချင်ဒေသခံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စပါ။တရုတ်တန်အမတ်ရဲ့မြစ်ကြီးနားခီးစဉ်ယူရချက်ကတော့ဒေသခံတွေကမြစ်ဆုံစီမံကိန်းကိုတရုတ်ဘက်ကလိုတွေးပြီးထောက်ခံလာကြဖို့ပါ။ဒါပေမဲ့လည်းသူ့ယူရချက်မအောင်မြင်ခဲ့ပါဘူး။ဒေသခံကချင်ခေါင်းဆောင်တွေကဒီစီမံကိန်းကိုအခိုင်အမာကန့်ကွက်ခဲ့ကြပါတယ်။ဒီလိုကန့်ကွက်ခဲ့ကြပေမဲ့လည်းတရုတ်တန်ရုံးရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့ကချင်နိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကမြစ်ဆုံစီမံကိန်းအပေါ်အပြုသဘောနဲ့မြင်ကြတယ်မကန့်ကွက်ကြဘူးလို့ဖော်ပြခဲ့ပါတယ
်။တကယ်တမ်းလက်တွေ့မှာတော့မြစ်ဆုံစီမံကိန်းကတရုတ်နိုင်ငံအတွက်သိပ်ပြီးတော့ကြီးမားတဲ့ကိစ္စတခုမဟုတ်ပါဘူးလို့မြန်မာအရေးလေးလာသူတူဖြစ်တဲ့ Tom Kramer ကဆိုပါတယ်ဒီစီမံကိန်းကတရုတ်အတွက်အရှုံးမရှိတဲ့စီမံကိန်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မြစ်ဆုံရေကာတာဆက်ပြီးတော့တည်ဆောက်ခွင့်ရကောင်းရနိုင်တယ်လို့ရော်ကြီးပြန်ရတာမျိုးလည်းဖြစ်နိုင်တယ်ဒီမြစ်ဆုံအစားတခြားစီမံကိန်းတခုလုပ်ခွင့်ရတာမျိုးလည်းဖြစ်နိုင်တယ်လို့ဆိုပါတယ်တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးမှာမြစ်ဆုံစီမံကိန်းထက်ပိုပြီးတော့အရေးကြီးပြီးအဓိကကြတဲ့ကိစ္စတွေအများကြီးရှိနေတာပါလို့ Tom Fortrop ရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာမတ်လ17ရက်နေ့ကဖော်ပြထားပါတယ်
ကိုချောင်းလင်းနဲ့မိုင်းချင်နိုင်တို့တင်ပြပေးခဲ့တာပါရှင်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ချရအောင်ပါ။ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မနေ့တင်ပြမယ် EDN အသုံးက
2020 hindsight
ဖြစ်ပါတယ်။စာလုံးပေါင်းက20ဆိုတာကတော့ခဏ20ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ခုရဲ့ဓာတ်ရိုက်ဒီဘယ်ကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတိုက်ရမှာ20ဆိုရင်လုံးဝအမြင်ကအကောင်းနာကိုဆလိုတာဖြစ်ပါလေမျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စင်စားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စင်စားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလန်တန်စီစဉ်တင်ဆက်နေတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။မိုးဟောင်ရေရှားမှုနဲ့ကြုံရတဲ့ကမ္ဘောဒီးယားလက်သမားတွေရဲ့အခက်အခဲတွေဘယ်လိုရင်ဆိုင်ဖြေရှင်းနေကြရသလဲဆိုတာကိုတင်ပြထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကမ္ဘောဒီးယားနိုင်ငံကထရပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတိဆောက်ခဲ့တဲ့အကြီးဆုံးဆေးမြောင်းကြီးဖြစ်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာပါဒီကနေ့ခင်မာတော့ကမ္ဘောဒီးယားမှာမိုးကောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလဲ6ခန်းလာနေပါတယ်မြို့တော်ဖနန်းပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆေးကြီးကထောင်းနဲ့ချီတဲ့စပားဆိုင်တောင်သူလယ်သမားတွေအတွေ့အရေးကြီးလာတဲ့ရေရရှိရာအရင်းအမြစ်ဖြစ်ပါတယ်ဒီဆေးကြီးစီကိုတွားကြည့်တဲ့အခါမှာတော့လေသမားတွေကဟက်တဲ12,000ကျော်ရှိတဲ့ဆဲကြီးတွေကကြံနေသေးတဲ့ရေကန်လေးတွေထဲကနေလေတွေစီကိုရေသွဲယူနေကြသလိုတချို့ကတော့ငားဖန်နေကြပါတယ်။မိုးရွာနေပါမိုးမရွာဘူးလို့လည်းလေသမားတွေကပြောပါတယ်။ကမ္ဘောဒီးယားမှာကလေသမားတွေကຫນွေနဲ့မိုးစပါးကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်းချန်ထရီကတော့စပါးကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်။
ตําเป็ดโตมาฉน้ําบ้านเธอสระสระภาษาธรรมดาตําถ้าฉน้ํานี้
อะยิงก็เนี่ยไม่ดูหรอกปูပြီးတော့ซိုးလာပါတယ်မနစ်ကမိုးရသည်တုန်းကဆိုရင်နှစ်ခါပဲမိုးရပါတယ်ဒီနှစ်မှာမိုးလည်းမရသေးပါဘူးမင်္ဂလာဆောင်မှုစုထားတဲ့ပတ်စံကလည်းကုန်သွားပါပြီ
အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစင်းခန်းစားတဲမှာတော့ကမ္ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဓာတ်ကိုအစိုးရဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်စပြုရေးပေါ်မှာအများစုမိခိုနေကြတဲ့ကမ္ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုဒါမှမဟုတ်လေရေကြီးရေလျှံမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဦးတည်နေပါတယ်။
လေ6ရွက်ခွဲရှိတဲ့သုံးငါတော့စဘာအထွတ်နှုံးကလည်းမကောင်းဘူးလို့ပြောပါတယ်
ဖလိုက်ပရိကလန်အတ်မြင့်ကြလေပရိကလန်လက်ချင်ကြပြီမဟုတ်ဘူးဘိုင
်အမြင့်မရှိပါဘူးဓာမီဩဇာဘိုးတော်မကံမိပါဘူ
းစဘာစီကောင်းကောင်းမရတာကဈေးကစားချလို့ဆိုပြီးတော့လဲသူကပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဝန်ကြီးချုပ်ခွန်ဆန်းကမိုးခေါင်ရေချမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရသည့်တစ်ခုပဲစိုက်ကြဖို့ပြောပါတယ်ဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝန်ကြီးချုပ်ခွန်ဆန်းကကန်တဲပြည်နယ်ကထောက်နဲ့ချီတဲ့အလုပ်သမားတွေကိုပြောဆိုခဲ့တာပါမိုးခေါင်ရေချမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ရေချင်းမြင့်တဲ့မိုးလေဝသဆိုင်ရာဝင်ကြီးဒီဆဲအေရီယာကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်တွားရောက်ပြီးနှွေစပားဆိုင်တာကဝင်ကြီးချုပ်ခွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လေသမားတွေကိုပြောဆိုခဲ့တာပါခွင့်ပြုထားတာကဟက်တာ5000ပဲစိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုတာထက်ပိုပြီးတော့စိုက်နေကြတယ်လို့ဝင်ကြီးကပြောဆိုခဲ့ပါတယ်မိုးခေါင်ရေရှားမှုကြောင့်ပြည်내73ခုကစပားဆိုင်ဧက5000လောက်ကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားအမျိုးသားဘေးဒဏ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးမီးစီယမ်ကတော့ဒီနှစ်မှာပုံမှန်စဘာအထွတ်နှုန်းရဲ့10ရာခိုင်နှုန်းလောက်ပဲထုတ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်။ဒီကြားထဲမှာအများစုကငွေချေးပြီးတော့လှုပ်ကြရတာကြောင့်အကျွေးကပိုပြီးပြိလာတယ်လို့လည်းသူကပြောပါတယ်။အီဘီလာ2019ခုနှစ်ကလေးက MFI နဲ့ဒေတာရင်းငွေချေးသူတွေရဲ့ချင်းငွေအပေါ်မှာယူတဲ့အတိုးနှုန်းက18ရာခိုင်နှုန်းအထိရှိပါတယ်။ငွေချေးသူတွေကအတိုးနှုန်းကို20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားမှာယူဖို့ကနဦးအဆိုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ကျေးရွာအုပ်ချုပ်ရေးမှူးဖြစ်တဲ့မင်းစီယမ်ကတော
့လောက်စရိုက်ဘောကြီးကြီးမှန်အိုပလိုက်ကျင်းပြီးဒီစတင်းစရိုက်မျိုးကျုံဟောင်းအာဒီကျင်းပ
ူချီတွေကပိုပြီးဆိုးလာမယ်ဆိုရင်တော့မိဘတွေကထိုင်းကိုသွားပြီးအလုပ်လုပ်ရတာမျိုးဒါမှမဟုတ်လေကလေးတွေကိုအလုပ်လုပ်ခိုင်းတော့မယ်ခြေနေမျိုးဖြစ်လာပါတယ်အခုရွာမှာထိုင်းကိုအလုပ်သွားလုပ်သူမရှိပါဘူးထိုင်းမှာတော့ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးအလုပ်သမားတွေအဖြစ်လုပ်ကြပါတယ်ပုံမှန်အားဖြင့်တော့ပြောင်းရွှေ့အလုပ်သမားတွေကဒီကိုလာပြီးစိုက်ပျိုးရေးကိုကူကြပါတယ်ဒါပေမဲ့ဒီနှစ်တော့သူတို့ပြန်လာမှာမဟုတ်ပါဘူးလူတွေလည်းတယောက်နဲ့တယောက်မတည့်ဖြစ်ကုန်ကြပါတယ်။တချို့ကရေရပြီးတချို့ကမရကြလို့ပါ
။ဆယ်နဲ့အနည်းဆုံးသူတွေပဲရေရကြပါတယ်။ဆယ်ကြီးကိုကြီးကျက်နေတဲ့ရေအရှင်းမြင့်ဌာနကနည်းပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိဧက12000လောက်ထိခိုက်နေရပြီလို့ပြောပါတယ်
။ဆယ်ဆောင်စနန်းကြောက်ဟဲ့။ဆယ်ရတဲ့ခဏမအတ်မလာမ
ထောင်းနဲ့ကြည့်ရမိသားစုတွေထိခိုက်နေရပါတယ်။တချို့ဆိုအခု300ရေမရှိကြပါဘူး။ဆယ်ကြီးတွေကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်။ရာသီဥတုကပြောင်းလဲသွားပါပြီ။ဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ
။ဒီဆယ်ကြီးကရေကုဗမီတာတန်180လောက်ထိမ့်သိမ့်ထားနိုင်တာပါ။ဒါပေမဲ့လည်းအခုအချိန်မှာတော့ရေကုဗမီတာ1000လောက်ပဲရှိပါတယ်။ဒေတာခံတွေကတော့ငါအရာအမိနေသွားမှာကိုလည်းပူပန်နေကြပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တီရေးကဆန်စပားဆိုက်ပျိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာဆိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်။ရေရှားပနေလို့ဝန်ကြီးချုပ်ကစပားကိုတရားသီးပဲဆိုက်ဖို့ညွှန်ကြားထားပေမဲ့လည်းဒေတာခံပြည်သူတွေကတော့ຫນွေສະບາໄຊມແຫຼະບອກສູ່ຈາပါດີ
ກະຍັງເຟີສົບລັງໂຕຄໍໂຕເນາະສົບລັງໂຄຈະໄດ້ສົບ
ມູຍາດີຕຄູແດ່ເດນເນາະສະບາມາໄຊໃນມາໂອສະບາມາອ່ອນຍິນດາມຫນွေສະບາດໍໄຊແຫຼະສົ່ງဖြັດຖ້າပါດີເສແດ່ມາຢີລົງລောက်ແຫຼະລູຖິ່ນပါດີ
ເລດະມາທູຜິດແດ່ດີຍັກກໍໄຊປິ້ວຢີມາກ້ອງຫນາຈອງດໍລາ3000ອຈ່ວຕິນດີບີ້ລູບອກပါດີຕຈຸເລດະມາດີກໍຕຍົກລົງງານຊິນດ້ວຍແຍເຊສະນິດກັນນີ້ຢີຍາຫນີပါດີအဲ့ဒီဆယ်တွေကတော့အနီးကစီယမ်ရီပ်နဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါမိုးခေါင်ရေရှားမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လယ်သမားတွေကတော့လာမယ့်ဧပြီလနှစ်ကူမှာမိုးရွာဖို့ဆုတောင်းညမယ်လို့လည်းပြောဆိုကြပါတယ်ရှင
်ခုကတော့အပစင်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ပြပေးပါပါမဲပေးခွေအတွက်တိုက်ပွဲဝင်ခဲ့တဲ့ African American နေအပေါ်အကြမ်းဖက်နှိမ်နှင်းမှုနှစ်ပတ်လည်နေနဲ့နယူးယောက်မြို့ကလန်ဒလန်ကိုပါကစ္စတန်ခေါင်းဆောင်အမည်ပေးခဲ့တဲ့အကြောင်းကိုအောင်အောင်ကတင်ဆက်ထားပါတယ်ရှင
်
သားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိချီကျဆန္ဒပြခဲ့ကြပါတယ်။မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ6လောက်ဟာမိုင်50ခီးကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပက်တက်စ်တကားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတကားကိုဆက်ကြောဖြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ပုံတွေကိုအသုံးပြုပြီးတော့ရဲရဲဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ။
You are ordered to stand where you are.
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူပြည်ရဲ့ရာရှိတွေကခြေတက်မှုကိုရပ်ဖို့အသံချက်ဆက်နဲ့တတိပေးပြောဆိုနေတာပါ။ဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မြေဆက်အထိသူတို့ရဲ့ရပိုင်ခွင့်နဲ့ဆုံးရှုံးနိုင်တာကြောင့်အန်ရီရီရင်ဆိုင်ရနိုင်တဲ့ကြားကဆက်ချီတက်ခဲ့ကြပါတယ်။အဲဒီလူပြည်ရဲတွေတားဆီးနေတဲ့အက်ဒမန်ပက်တက်စ်ဒရနာမှာမြင်းနဲ့အနင်းခံရမဲ့ဘေးကတည်တည်လေးကပ်လွတ်ခဲ့တဲ့ဆက်ဒီမစ်ရှယ်မို့စ်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
်။ I felt that if we turn around or if we give up, it'll never happen.So in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တိုးရပါမယ်ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်ဒါပေမဲ့ဒေါက်တာမာတင်လူသားကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူ
းမတ်လ3ရက်နေ့တုန်းကတော့ဒီလိုဖြိုခွင်းခံခဲ့ရတဲ့54နှစ်မြောက်အထိမ်းအခမ်းအနားကိုကျင်းပခဲ့ကြပါတယ်အခုလိုအထိမ်းအခမ်းအနားကျင်းပပွဲတစ်ခုအတွင်းဒီအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကို2019ခုနှစ်နိုင်ငံတကာညီညွတ်ရေးစုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်
။ This is a time my friends
ခနစ်ချင်းဟာအခြေခံအခွင့်အရေးတွေပြည်သူတဦးနဲ့တဦးကြားဆက်ဆံရေးတည်င်းလွတ်လပ်ခွင့်ဥပဒေစိုးမိုးရေးကြောင်ကျိုးစီလျော်စွာပြောဆိုမှုစတဲ့စံတန်ဘိုးတွေပေါ်ရစရာမရှိအောင်ပုတ်ခတ်ပြောဆိုနေကြတဲ့အချိန်အခါဖြစ်ပါတယ်။ဒီမိုကရေစီစနစ်အတွင်းဆိုးရွားတဲ့အခြေအနေတွေဟာလည်းအရှိတ်အဟုန်နဲ့ဖြစ်နေတယ်ဆိုတာတန်ပြန်ရှိစရာမလိုပါဘူး
။ဒီတရားရဲ့အမိဟာလူပြည်အစွန်းရောက်အမျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ KKK အဖွဲ့ခေါင်းဆောင်လည်းဖြစ်တောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်တွင်းစစ်အပီဆရာမမနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်မှဖြစ်ခဲ့သူအက်ဒမန်ပက်တက်စ်ရဲ့နာမည်ကိုပေးထားတာပါ။ဒီနှစ်မှာလည်းခရိုင်နှစ်တေလိုပဲဒေသခံတွေနဲ့ထင်ရှားတဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေဟာဒီတရားပေါ်မှာအတူလမ်းလျှောက်ခဲ့ကြပါရယ်။အဲ့ဒီမှာ2020သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အထက်လွတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါရယ်။
Now democracy and the right
ကနေ့အချိန်မှာဒီမိုကရေစီနဲ့မဲပေးပိုင်ခွင့်ဆိုတာအင်မတန်နဲ့နဲ့တိမ်မွေးတဲ့အစိမ့်ရင်စင်စားတွေးခေါ်ခြင်းမဟုတ်တော့ပါဘူးအမေရိကန်ပြည်သူတွေပဲဖြစ်ဖြစ်အာဏာရဖို့ဒေါ်လာသန်းချီသုံးဆွဲကြတဲ့လူဒန်းစားကပဲဖြစ်ဖြစ်မဲပေးပိုင်ခွင့်ဆွမ်းအောင်တည်ထားကြပါလေဒါကြောင့်ဒီနိုင်ငံမှာမဲပေးခွင့်နဲ့ပတ်သက်ပြီးမလျော်မကန်လုပ်တာတွေကိုဆုံးသက်ဖို့ကျွန်တော်တို့အလဲရောက်လာပါပြီ
အမေရိကန်ပြည်ထောင်စုမှအသားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖျက်လာတာနှစ်ပေါင်းရာချီရှိခဲ့ပေမယ့်ဒီကနေ့အချိန်ထိခွဲခြားဆက်ဆံမှုတွေဆက်ရှိနေတာကိုလည်းအခမ်းအနားတက်ရောက်လာတဲ့ခေါင်းဆောင်တွေကထောက်ပြခဲ့ကြပါတယ်အခုလိုခီးချင်းကိုရှောက်လန့်နေကြချိန်မှာဇွဲလုံးလာတဲ့ရှေ့ကိုဆက်တိုက်ပွဲဝင်တောင်းဆိုကြဖို့ကိုလည်းသူတို့ကတိုက်တွန်းခဲ့ကြပါတယ်ခင်ဗျာနိုင်ငံရေးချတိုင်းမိတွေကခေါင်းဆောင်တွေကိုဂုံပြုတ်ပြီးတော့သူတို့ရဲ့အမိကိုလမ်းနယ်မယ်တွေအဖြစ်ပြောင်းလဲသတ်မှတ်ပေးတာအမေရိကန်ပြည်ထောင်စုရဲ့အစဉ်လာတစ်ခုပါအထူးသဖြင့်တော့တခြားတနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်သူတွေရဲ့ရက်ွက်အတွင်အဲ့ဒီလူမျိုးနွယ်စုတွေရဲ့တောင်းဆိုမှုကြောင့်အခုလိုလဲဆောင်ရွက်ပေးတာပါနယူးယောက်မြို့ဘရုတ်ကလင်းအရက်မှာရှိတဲ့ Coney Island Avenue ကိုဆိုရင်လဲအခုအခါမှာတောင်းဆိုသူတွေရဲ့ဆန္ဒအရခေတ်သစ်ပါကစ္စတန်နိုင်ငံကိုတည်ထောင်ခဲ့တဲ့မိုဟာမက်အလီဂျင်နာအမည်နဲ့ပူရဲသတ်မှတ်ပေးခဲ့ပါတယ်ကော်နီအိုင်လန်လမ်းမကြီးကိုမိုဟာမက်အလီဂျင်နာဝေးအဖြစ်နယူးယောက်မြို့ကပူရဲအမည်ပေးခဲ့တာကြောင့်ပါကစ္စတန်တွေဘာအမေရိကန်တွေအောင်ပွဲခံနေကြတာပါဆီယာမာတဦးဖြစ်သူဆမီရာနူရောကအခုလိုနာမည်ပေးနိုင်ခဲ့တဲ့အတွက်ပါကစ္စတန်သမိုင်းကိုတခြားသူတွေသိလာနိုင်တဲ့အကြောင်းအခုလိုပြောပါတယ်
बहुत ज्यादा खुशी का दिन है कि हमने अपने कायद का नाम
अमेरिका में को सारी နိုင်ငံကောင်းဆောင်တယောက်ရဲ့ဂုံကိုထုတ်ဖော်နိုင်တဲ့အတွက်ဒီကနေ့ဟာဝမ်းသာစရာနေ့တစ်နေ့ပါဒီလမ်းနာမည်ဟာကျမတို့ဇာတိနိုင်ငံကိုဘယ်သူတည်ထောင်ခဲ့တယ်လဲဆိုတာပြောပြနေပါလိမ့်မယ်
ဘရုတ်ကလင်းရက်ကအဲ့ဒီနေရာတဝိုက်မှာပါကစ္စတန်အတော်များများနေထိုင်ကြတာကြောင့်လစ်တက်ပါကစ္စတန်ရဲ့ဆိုပြီးတော့လဲခေါ်ဆိုကြပါရယ်ဒါကြောင့်ကော်နီအိုင်လန်လမ်းမကြီးဒီစိတ်ဒီပိုင်းကိုဂျင်နာအမီပူတဲ့နာမည်ပေးဖို့ဟာရွှေပြောင်းချေချနေထိုင်သူပါကစ္စတန်အများစုရဲ့အိမ်မက်လည်းဖြစ်တာပါပါကစ္စတန်အမေရိကန်လူငယ်အဖွဲ့ဟာဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အခုလိုပူးတဲ့အမည်ပေးနိုင်အောင်ဆောင်ရွက်ခဲ့တာပါအဖွဲ့တာဝန်ခံတဦးဖြစ်တဲ့ဝါကီလ်အမက်ခ
ါဟမ်နေစစ်စစ်လမ်းမှာ एक पिटीशन तैयार की
ဂျင်နာကိုဂုဏ်ပြုကျင်ကြတဲ့သူထောင်နဲ့ချီရဲ့လက်မှတ်တွေကိုလိုက်လံစုဆောင်းပြီးတော့အမည်တာဝန်ရှိသူတွေစီကိုလျှောက်လာတင်လိုက်ပါတယ်ဂျင်နာဟာပါကစ္စတန်အတိုင်းအဝိုင်းအတွက်ဘလောက်အရေးကြီးလဲဆိုတာကိုလည်းသူတို့ကပြောပြခဲ့ပါတယ
်နယူးယောက်မြို့မှာတော့နိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာပါမြန်မာပြည်အပါအဝင်အာရှဒေသကသူတွေအတော်များများနေထိုင်ကြသလိုဥရောပအာဖရိကစသဖြင့်ဒေသမျိုးစုံကနေလာရောက်အခြေချနေထိုင်သူတွေလည်းရှိပါတယ်။နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရောဘတ်ကာရိုက
I grew up in this area and I was very
ကျွန်တော်ကြီးပြင်းခဲ့တဲ့ဒီရက်ကပါကစ္စတန်လူငယ်အဖွဲ့ကိုယ်စားလှယ်တွေကဖော့စတာနဲ့ကော်နီအိုင်လန်လမ်းမကြီးတောင်နာကိုပါကစ္စတန်ခေါင်းဆောင်ရဲ့နာမည်ပေးခြင်းပါတယ်ဆိုပြီးဆက်သွယ်လာပါတယ်။တာဝန်ရှိသူတဦးဖြစ်တဲ့ကျွန်တော်အနေနဲ့အခုလိုဆောင်ရွက်ပေးခွင့်ရတဲ့အတွက်အယံဝမ်းသာပါတယ
်။အကြမ်းဖက်သမားတွေကအထူးသဖြင့်တော့အမေရိကန်ပြည်ထောင်စုကိုပိတ်မတ်ထားအကြမ်းဖက်တိုက်ခိုက်လေရှိတာကြောင့်လူမှုအတိုင်းအဝိုင်းတွေမှာယုံကြည်မှုတွေပျောက်ကွယ်ပြီးတန်တရားတွေလည်းကြီးထွားလာခဲ့ပါတယ်။ဒါမှလည်းအချိန်ယူပြီးတော့နားလည်မှုတွေတည်ဆောက်နိုင်ခဲ့တယ်လို့ဆိုပါတယ်။နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဂျွန်မန်ဝီလျံစ်က
I used to work here remember 9/11
ဒီနေရာမှာအလုပ်လုပ်ခဲ့ပူပါတယ်9/11တိုက်ခိုက်မှုနောက်ပိုင်းမှာတော့လူမှုအတိုင်းအဝိုင်းအကြောင်းတောက်ရုံဆိုရင်းနာတွေမုံတီးတာတွေပြည့်နေနေကြတာပါအဲ့ဒီနောက်ပိုင်းမှာတော့ကို့အချင်းချင်းကြားမှာစုစည်းမှုရှိကြဖို့အားလုံးပြန်တည်ဆောက်နိုင်ခဲ့ပါတယ
်နယူးယောက်ခြေဆိုင်ပါကစ္စတန်ကောင်စီဝစ်ဂျုံနိုင်ချီမာကလည်းအခုလိုအတိမတ်ပြူပူပေါင်းဆောင်ရွက်မှုအတွက်ကြိုဆိုပါတယ
်ပါကစ္စတန်နဲ့အမေရိကန်ရဲ့ဘီချ်မှာဂျိုဒိုစတီဟဲ
မိုဟာမက်အလီဂျန်နာကိုနယူးယောက်မြို့အုပ်ချုပ်သူတွေကအတိမတ်ပြူလိုက်တာဟာဒီကလူမှုအတိုင်းအဝိုင်းနဲ့ကျွန်တော်တို့နိုင်ငံကြားဆက်ဆံရေးကောင်းတရားရှိနေဖို့အထောက်အကူဖြစ်စေပါတယ်
။ဒေသခံတဦးဖြစ်တဲ့ရှာဟစ်ခန်းကတော့ဂုံယူစရာအကောင်းဆုံးအချိန်ဖြစ်တယ်လို့ဆိုပါတယ
်။ उनके अंदर जो एक जज्बा उभरा है और एक
ना पाकिस्तान တိုင်းဝိုင်းရဲ့မျိုးသားချစ်စိတ်တန်ဒိဋ္ဌံအပေါ်မှာဆန်းသက်မှုတစ်ခုပါ။ဒီကနေ့ရလကတော့လူမှုအတိုင်းအဝိုင်းအတွင်းယုံကြည်မှုပြန်လည်တည်ဆောက်နိုင်ခဲ့တာပါပဲ
။အခုခါမှာတော့နယူးယောက်ဘရုတ်ကလင်းရက်မှာ Little Pakistan ရဲ့လို့တရားဝင်အတိမတ်ပြုမှုရဖို့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်ခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင် VOA American အတန်ရဲ့အင်ကန်နေမနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ခင်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မြို့သက်ကကြီးညာပေးပါအောင်ရှင
်တနင်္ဂနွေနေ့ကပြတ်ကျခဲ့ရတဲ့ Ethiopia လေကြောင်းခေစဉ်အမှတ်302မှာပြန်တန်းတဲ့ Boeing 737 Max 8လင်းဘာကြောင့်ပြက်ရလဲဆိုတဲ့အကြောင်းကိုမသိရသေးပေမဲ့ပြက်ကြလင်းရဲ့ပြန်တန်းမှုမှတ်တမ်းပါ Black Box နှစ်ခုစလုံးကိုတွေ့ထားပြီလို့ Ethiopia လေကြောင်းကုမ္ပဏီကပြောပါတယ်။ Ethiopia နိုင်ငံ Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုသွားတဲ့ပြက်ကြရဲ့လင်းထဲမှာခီးတဲ့နဲ့လင်းအမှုတန်းစုစုပေါင်း159ဦးလိုက်ပါသွားပြီးအလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်။လာမယ့်2020အတွက်အစိုးရအသုံးစည်4.8 trillion dollar သုံးဆွဲသွားမှာဖြစ်ပြီးအဲ့ဒီထဲမှာနေဆက်တတိုင်းကာရန်ဖို့အတွက်သမ္မတ Donald Trump တောင်းဆိုထားတဲ့ dollar 8.6 billion လဲပါဝင်တယ်လို့အိမ်ဘယူရိုကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ American ပြည်တော်စုတွင်တရားမဝင်နေဆက်ကဝင်ရောက်လာတဲ့ပြဿနာတွေဖြေရှင်းရေးအတွက် Mexico နေဆက်မှာတတိုင်းကာရန်မယ်ဆိုပြီးအသုံးစည်ချပေးဖို့အတွက်သမ္မတကလွှတ်တော်ကိုတောက်လျှောက်တိုက်တွန်းနေတာလည်းဖြစ်ပါတယ်။ရွှေကြရေပေါ်မှာကျွလွန်တဲ့ချိုးဖောက်မှုတွေပေါ်မှာနိုင်ငံတကာကပြစ်ပယ်မထားကြဘူးမြန်မာနိုင်ငံဆိုင်ရာကုလစုံစမ်းမှုရဟင်းလီကတနင်္လာနေ့ကုလသမဂ္ဂလူခွင့်ကောင်စီမှာပန်ကြားလိုက်ပါတယ်မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာစုတရားခုံရုံးလွှဲပြောင်းအောင်မယ်လို့ပြောကြားခဲ့ပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကတော့လက်ခံမှာမဟုတ်ဘူးဆိုပြီးပယ်ချခဲ့ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးပုံနေချင်းမြို့နယ်ကရဲစခန်းတစ်ခုကိုအေအေကစနေမှာဝင်တိုက်ခဲ့ရမှာရဲဖွဲ့ဝင်ကိုဦးတည်ဆုံးခဲ့ရပါတယ
်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဇီနပ်အဒူရာမန်ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 19.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကစုမုံကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America, Washington.